မတ်အက်စတာခမမင်္ဂလာဒေ့နိုင်ငံမှာကျွန်တော်တို့မြန်မာဓာတ်ပုံသတင်းတောက်ကိုမင်းစရာဦးနဲ့ကိုခွန်လက်တို့ဖန်စီတရားဆွဲခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမလိုက်ပါကူညီဆောင်ရွက်ပေးနေလို့သိရပါတယ်။နောက်ဆုံးအခြေအနေလေးပေါ့ဗျာဘယ်လိုများသိထားပါလိမ့်မလဲ
။ဟုတ်ကျွန်မသိထားတဲ့သိထားတော့ဆိုရင်မင်းညံ့နေရသူတို့ရဲ့ရှင်းနေအနေနဲ့ကတော့ဒီကြားထဲမှာအမခံရဖို့အတွက်စူးစမ်းဆောင်ရွက်နေတယ်လွန်ခဲ့တဲ့သတင်းလာနေ့လောက်ကတည်းကနေကိုဝန်တာအားရပေါ့နော်မင်းကသူတို့တရားရုံးဘက်ကနေသူတို့မြောက်ကိုအမခံပေးဖို့ဆုံးဖြတ်လိုက်တယ်လို့ကြားရတယ်ရှင်။အဲ့တော့သူတို့လောလောဆယ်သူတို့မြောက်ကတော့ချုပ်ထဲမှာမဟုတ်ပဲနဲ့ဟိုတယ်ထဲမှာလို့သိရပါတယ်။အဲ့တော့ခုလောလောဆယ်ချိန်ကြီးတော့အမခံနဲ့ပဲနေရသေးတယ်ပေါ့နော်။ဒီရှင်းနေကတော့ဒီတပတ်လုံးအဲ့ဒီအမခံရဖို့အတွက်သူစူးစမ်းပြီးဆောင်ရွက်ပေးတာအမခံချက်တော့တစ်ခါတစ်ချိန်ကအရင်ဘက်ခံရတယ်လေ။တစ်ချိန်မှာဟိုဖြစ်သွားတာအဲ့ဒီတော့ကတော့အမဟိုဘက်ကလည်းအဲ့လိုအချက်လက်စုဆောင်မှုအချိန်မရလိုက်ဘူးနဲ့သူပါတယ်။အဲ့တော့အဲ့ဒါကြောင့်လို့မရတာပြောပြောတ
ယ်။အဲ့ဒီရှင်းနေကတော့ဒါဘင်္ဂလားဒေ့ရှ်နိုင်ငံကရှင်းနေပေါ့နော်
။ဟုတ်တယ်သူ professional တော်ဖြစ်တယ်လို့ပြောတယ်ပေါ့နော်။အဲ့လိုမျိုးနိုင်ငံတကာဟိုအဲ့ဒါရှင်းရှင်းနေနဲ့သူရဲ့စကားပြောကြည့်ရလဲတော်တော်လေးကို professional ဆင်ပါတယ်။
သူတို့နှစ်ယောက်ကဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာသတင်းတပ်ပုံတွားရိုက်တယ်ဆိုတော့အခုလိုအဖမ်းဆီးခံရတာသူတို့ကဘာအမှုတွေနဲ့အဖမ်းခံထားရတာလဲမ
ကျမတို့သိသလောက်ဆိုရင်တော့မြန်မာပြည်မှာလည်းဖြစ်နေကြပေါ့နော်တခြားနိုင်ငံသားသတင်းထောက်တွေနဲ့ဖြစ်နေကြပုံစံနဲ့တူပါတယ်ရှင်သူတို့ဆွဲထားတဲ့ပုံစံကတော့လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ညှိရယ်ဆိုတဲ့ပုံစံမျိုးပါရှင
်သူတို့ကဟိုဗီဇာကခီးသွားဗီဇာနဲ့သွားပြီးတော့သတင်းတောက်အနေနဲ့သတင်းယူတဲ့ဥစ္စာကိုသူတို့လက်မခံတဲ့သဘောမျိုးအဲ့လိုမျိုးလား
ဟုတ်ပါတယ်ရှင်ဟိုကကျမတို့မြန်မာပြည်မှာလည်းတစ်ခါတလေကြာရင်ပေါ့နော်စစ်ဆေးခံရတဲ့နိုင်ငံသားသတင်းထောက်တွေအနေနဲ့တစ်ခါတလေသူတို့ရဲ့ဗီဇာကဟို tourist visa ဖြစ်နေရယ်ဆိုရင်အဲ့လိုမျိုး charge အလုပ်ခံရတဲ့ပုံစံမျိုးပါပဲရှင
်အခုလောလောဆယ်ပေါ့လေဟိုတယ်မှာဘယ်နေရတယ်ဆိုတော့ဟိုအကျယ်ကျုပ်ပုံစံမျိုးနေရတာဘယ်လိုနေရလဲအမှတ်သိထားတော့လို့ပြောပြတယ်
ဟုတ်လောလောဆယ်ကတော့ဒါအမခံနဲ့ဆိုတော့ကျမထင်တာအကျယ်ချုပ်ပုံစံတော့မဟုတ်ဘူးရှင့်ကျမတို့မြန်မာပြည်မှာလည်းပေါ့နော်ဟိုဥမာကိုဆွေဝင်းတို့လိုပုံစံမျိုးပဲဟိုအိမ်ကနေတရားရင်ဆိုင်လို့ရတဲ့ဟာမျိုးပေါ့နော်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတော့ကိုယ့်ရဲ့မိခင်နိုင်ငံမဟုတ်တဲ့ခါကျတော့ဟိုတယ်မှာပဲနေရတဲ့သဘောပေါ့
သူတို့ရဲ့အမှုသွားအမှုလာပေါ့လေအမဘလို့များအမှတ်ချက်ပေးခြင်းလဲသူတို့ရဲ့ဟိုဒီအမှုကနေပြီးဂွင်းလုံးကျွတ်လွတ်နိုင်သလားဒါမှမဟုတ်လဲဆိုရဘက်ကပဲအကူအညီပေးမှရနိုင်မလားဘလို့များပြောခြင်းလဲမ
ဟုတ်အဲ့ဒါကလေကျမအမြင်ကတော့သူတို့မျိုးရဲ့အမှုကအရင်ကြီးကြီးတာလည်းမဟုတ်ဘူးပေါ့နော်။ကျမထင်တာကတော့အခုလည်းအာမခံပေးလိုက်တဲ့ပုံစံအရကြည့်မယ်ဆိုမကြခင်မှာဟိုများပေါ့နော်။သူတို့ဟိုဒီအမှုတွေကိုများဖြုတ်ချလိုက်မလားပေါ့။ကျမတို့ကမျော်လင့်တာပါရှင်။ကိုယ့်ရဲ့နိုင်ငံမဟုတ်တော့လေဟိုသူတို့ရဲ့ဥပဒေအသွားအလာပုံစံလေးတွေကိုကျမတို့နားမလဲတော့ကျမတို့အသေးချာတော့ပြောလို့မရဘူး။ကျမထင်တာတော့ဒီအစိုးရနဲ့အစိုးရအသွားရင်တော့ဟိုဟာသွားတာမျိုးလည်းဖြစ်နိုင်တယ်ရှင်။ဘာကြောင့်လဲဆိုတော့ဟိုလွန်ခဲ့တဲ့တပတ်ကလည်းကျမတို့နိုင်ငံကနိုင်ငံသားရေးဝန်ကြီးဌာနကသူတို့မျိုးကိုဖန်ဆီရနဲ့ပတ်သက်ပြီးတော့ထုတ်ပြန်ချက်လေးတွေထုတ်ထားတာရှိရပေါ့။အဲ့တော့ကျမထင်တာကတော့နိုင်ငံသားရေးဝန်ကြီးဌာနကလည်းအများကြီးစူးစမ်းနေတဲ့ပုံစံမျိုးများရှိလားပေါ့။ဟုတ်အဲ့လိုပုံစံတွေ့ရတယ်ရှင်ဟုတ
်။သတင်းလွတ်လွတ်ပေးတဲ့ဒီဂျာမနီကဟို GEO မဂ္ဂဇင်းပေါ့လေ။အဲ့ဒီသတင်းဌာနကရောအကူအညီပေးတာမျိုးတွေဘာတွေများရှိလဲမ
။ကျမတိတလောက်ပြောတာပေါ့နော်။သူတွေကတော့ဥပအဆုံးဒီရှင်းနေရအစဟိုဟာအကုန်လုံးလိုက်ပြီးကူညီဆောင်ရွက်ပေးပါတယ်ရှင်။သူတို့ဘက်ကနေပေါ့နော်။အဲဥမာရှင်းနေစရိတ်တွေပါရကအစဟိုရှင်းနေကိုတောက်လျှောက်လွတ်တာမျိုးတွေအဲ့လိုမျိုးတွေရှိပါတယ်ရှင်။သူတို့နိုင်ငံမှာလည်းဒီအမှုသွားမှုလာဘလို့ပုံစံရှိလဲမသိတဲ့ခါကျတော့နည်းပို့ပြီးတော့မှအဲတာမန်ရိုးရှင်းတဲ့ပုံစံမျိုးမဟုတ်တော့လေ။အဲ့လိုမျိုးကြောင့်ဖြစ်လိုက်ပါလိမ့်မယ
်။ဥရောပဆန်းအောင်တို့ကနေမြန်မာနိုင်ငံရှင်းနေကများကွန်ရက်ကနေပြီးတော့ဟိုလိုက်ပါကူညီဆောင်ရွက်ပေးမယ်လို့ပြောနေတယ်။အဲ့လိုမျိုးဆိုလို့ရှင်ရောဖြစ်နိုင်မလား
။ကျမတို့မြန်မာရှင်းနေမြောက်ကွန်ရက်ကလည်းအဲ့လိုမျိုးကူညီပေးမယ်ဆိုတာကြားတော့ကျမတို့ကအရန်ဝမ်းသာတယ်။ဘူရောပတ်ဆောင်တို့အနေနဲ့ကူညီမယ်ဆိုရင်လည်းဒီကိစ္စကောင်းပါတယ်။ဘာကြောင့်လဲဆိုတော့ဥပဒေပိုင်းဆိုင်ရာကသူတို့ကပုံပြီးနားလည်ဆိုတော့လေ
မက်စတာထူးဆန်ခင်ဗျာအခုလိုဖြေကြပေးတာကျေးဇူးပါ
။ဟုတ်ကဲ့ကျေးဇူးပါရှင်။